60လောက်ရှစ်အာဏာရှင်စနစ်ကြီးစိုးတဲ့မြန်မာပြည်မှာနိုင်ငံရေးလုပ်တဲ့အမျိုးသမီးအလွန်နည်းနေပါတယ်။2010နဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေကိုရွေးကောက်တင်မြှောက်ကြတဲ့အတွက်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရှိလာပါတယ်။ဒါပေမဲ့ခေါင်းဆောင်မှုဆုံးဖြတ်နိုင်မှုစတဲ့နေရာတွေမှာအမျိုးသမီးပါဝင်မှုဟာအားနည်းနေသေးတာတွေ့ရပါတယ်။အမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးတွေလည်းရှိပါသေးတယ်။သူတို့ရဲ့ထောက်ခံမှုရဖို့ကပိုပြီးခက်ခဲတယ်လို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကယူဆကြောင်းသိရပါတယ်။ဒါကြောင့်မို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံကို Asia Foundation နဲ့ဖန်တီးအိမ်အဖွဲ့တို့ပူးပေါင်းပြီးလွန်ခဲ့တဲ့ဧပြီလကစာတမ်းတစ်စောင်ထုတ်ဝေပါတယ်။ရွှေရွှေစိမ့်လာကင်မီမီတီကျော်မြင့်နဲ့စူဇန်လီဆိုသူအမျိုးသမီး၄ဦးပြုစုတဲ့စာတမ်းဖြစ်ပါတယ်။ဒီထဲမှာရွှေရွှေစိမ့်လာ2015ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်တင်မြှောက်ခံရတဲ့ NLD အမှတ်ဖြစ်ပြီးစူဇန်လီဟာ British Council မှာအလုပ်လုပ်နေတဲ့ဥပဒေပညာရှင်ဖြစ်ပါတယ်။ကျန်တဲ့ဦးကတော့ Asia Foundation ရဲ့မြမရေးရာအမှုတမ်းတွေဖြစ်ပါတယ်
။နိုင်ငံရေးစိတ်ဓာတ်တက်ကြွနိုးကြားလာစေ1908ခုနှစ်မှာ YMBA ဘုရားဘာသာလူငယ်များအသင်းကိုတည်ထောင်ပါတယ်။နောက်ဆယ်နှစ်ကျော်ကြာတော့ပညာတတ်မြန်မာအချို့ရဲ့ဇနီးတွေကမြန်မာကုမာရီအသင်းကို1919ခုနှစ်မှာတည်ထောင်လာမှုတိုင်းရေးပြည်ရေးလူမှုရေးမှာမြန်မာအမျိုးသမီးတွေပါဝင်လာတာအနှစ်တရာကျော်လောက်ရှိသွားပြီလို့ပြောနိုင်ပါတယ်ပြည်သူ့ရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်လက်ထက်ဝန်ကြီးဌာနအချို့ကိုပေးအပ်တဲ့ဒဏ်အားခီအုပ်ချုပ်ရေးကာလ1935မှာမြန်မာအမျိုးသမီးတွေမဲဆန္ဒပေးခွင့်ရရှိပါတယ်။ဒါပေမဲ့နှစ်ပေါင်း60ကျော်စစ်ဘုကြီးစိုးလာတဲ့မြန်မာနိုင်ငံမှာအမျိုးသမီးနိုင်ငံရေးလုပ်တဲ့အစဉ်အလာအလွန်နည်းပါတယ်။အမျိုးသမီးတွေအုပ်ချုပ်ရေးကဏ္ဍမှာဒန်းလူရီသူပါဝင်နိုင်ရေးအတွက်မဟာဗျူဟာ10နှစ်စီမံကိန်း2013ခုနှစ်မှာချမှတ်ထားပါတယ
်။ဒါပေမဲ့လက်တွေ့မှာတော့အမျိုးသမီးပါဝင်နိုင်တဲ့ကဏ္ဍဟာအမြဲတမ်းသဘောလိုဖြစ်နေပါတယ်။ဒါတော့ပထမ9နှစ်သက်တမ်းမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက6ရာခိုင်နှုန်းသာရှိပါတယ်။ကျန်းဖို့ပါတီကြီးစိုးတဲ့2010ရွေးကောက်ပွဲကို NLD ကသပိတ်မှောက်ပြီး2012ရောက်မှရပြတ်ရွေးကောက်ပွဲဝင်လာမှုလွတ်တော်အမှတ်43ဦးသာရရှိပါတယ်။2015ရွေးကောက်ပွဲမှာ NLD အနိုင်ရတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်ဦးရီတိတိတာတာတိုးပွားလာတာတွေ့ရပါတယ်။တပြည်လုံးကလွတ်တော်အစဉ်အမြဲအမျိုးသမီးကိုယ်စားလှယ်ဥယျာဉ်စုစုပေါင်း151ဦးရှိလာပါတယ်။ပြည်ထောင်စုလွတ်တော်မှာအမျိုးသမီးအမှတ်69ဦးရှိလာတဲ့အတွက်ရွေးကောက်ခံရသူကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက14ရာခိုင်နှုန်းရှိလာပါတယ
်။ဒုတိယအကြိမ်လွတ်တော်သက်တမ်းမှာပထမအကြိမ်လွတ်တော်တဲ့အမျိုးသမီးကိုယ်စားလှယ်ဥယျာဉ်နှစ်ဆပူလာပါတယ်။ဒါပေမဲ့နိုင်ငံရေးပါတီခေါင်းဆောင်ပိုင်းမှာအမျိုးသမီးဥယျာဉ်အလွန်နည်းနေပါတယ်ပါတီဗဟုအလို့အမှုဆောင်ကော်မတီမှာ90ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ကြပါတယ်ပြည်내တိုင်းခရိုင်အဆင့်မှာလည်းခေါင်းဆောင်ပိုင်းမှာအမျိုးသမီးဥယျာဉ်ဟာ6ရာခိုင်နှုန်းသာရှိပါတယ်ဝန်ကြီးနဲ့ဒုဝန်ကြီးအဆင့်မှာလည်းအမျိုးသမီးပါဝင်မှုဟာအလွန်နည်းနေပါတယ်2015ခုနှစ်ရွေးကောက်ပွဲအနိုင်ရတဲ့အမျိုးသမီး NLD အမှတ်ထဲမှာ94ရာခိုင်နှုန်းဟာဘွဲ့ရသူတွေဖြစ်ကြပြီးအမျိုးသားထဲမှာ88ရာခိုင်နှုန်းကသာဘွဲ့ရသူတွေဖြစ်ကြပါတယ်။တွတ်တော်အမှတ်ပြစ်လာကြတဲ့အမျိုးသမီးတွေကိုသူတို့နေထိုင်ရာအတိုင်းဝိုင်းကပို့ပြီးယူသေးလေးစားလာကြပါတယ
်။အမျိုးသမီးအမှတ်တွေတွတ်တော်ကော်မတီမှာပါဝင်ကြပြီးမှမိမိကိုမိမိယုံကြည်မှုမရှိလို့ကော်မတီဥက္ကဋ္ဌဖြစ်ဖို့မကြိုးစားကြဘူးလို့ဆိုပါတယ်။ခြေဖွင့်ပြမေးခွန်းကိုမေးမြန်းရမှာအမျိုးသမီးအမတ်တွေလေးတာကအလွန်နည်းပါတယ်။တက်တော်အစည်းအဝေးမှာဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့အမျိုးသမီး10ဦးရှိပါတယ်။ပါတီဝင်အချင်းချင်းသာပူးပေါင်းဆောင်ရွက်ကြပြီးအခြားပါတီတွေနဲ့လက်တွဲပြီးဥပဒေပြုဖို့ကြိုးစားတာမျိုးကတော့မရှိသလောက်ပဲလို့ဆိုပါတယ်။မိမိရဲ့မဲဆန္ဒနည်းမျိုးအကျိုးစီးပွားကိုအထူးထားပြီးမှပါတီလမ်းစဉ်ကိုထိခိုက်လာမှာကိုလည်းစိုးရိမ်ကြတယ်လို့ဆိုပါတယ်။အမျိုးသမီးတို့တော့အမတ်တွေရင်ဆိုင်နေရတဲ့အခြေဆုံးအခက်အခဲဟာအမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးဒုကြီးပဲဖြစ်တယ်လို့ဆိုပါတယ်။သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုတွက်ကြည့်တဲ့အခါမှာအမျိုးသားမဲဆန္ဒရှင်ရဲ့စံ့ကျင်မှုကနည်းပြီးအမျိုးသမီးမဲဆန္ဒရှင်ရဲ့စံ့ကျင်မှုက ပိုများနေတယ်လို့စစ်တမ်းမှာပြောပြပါသေးတယ်။ဒါကြောင့်အမျိုးသားအမျိုးသမီးညီလူညီမျှဖြစ်အောင်ကြိုးပမ်းရမှာအမျိုးသမီးအချင်းချင်းသဘောထားကွဲလွဲချက်ကြီးမားတာကိုလေအကြောင်းရင်းတစ်ခုစီကြောင်းအေရှာဖောင်ဒေးရှင်းရဲ့ဗန်ဒီအင်အဖွဲ့ရဲ့စာရမ်းမှာပေါ်ပြထားပါတယ်ခင်ဗျာ။